မေရိကန်ပြည်တော်စုတွင်မှလိမ်မန်းဆိုင်ရာပေါ်ခြေခံပြီးတော့အလုတ်ခွင်ခွဲခြားဆက်ဆံမှုတွေကိုတားမြစ်တဲ့လိင်တူနှစ်သက်သူများဆိုင်ရာခွင့်ရေးဥပဒေကြမ်းတရက်ကိုအမေရိကန်ထက်လွတ်တော်ကနေပြီးတော့အတီးပြုတ်ပေးလိုက်ပါတယ်။ဒါဆိုရင်တော့လူမှုရေးဆိုင်ရာကိစ္စရပ်တွေထဲမှာအဓိကကျတဲ့အကြောင်းချက်တစ်ခုကိုဒီအမေရိကန်နိုင်ငံရေးပါတီကြီးနှစ်ရက်ကြာမှရှာရှာပါပါသဘောတူညီမှုရလိုက်တာဖြစ်ပါတယ်။ ENDA လို့ခေါ်တဲ့အလုတ်ခွင်ခွဲခြားဆက်ဆံမှုမပြုတ်ရေးဥပဒေကိုအထက်လွတ်တော်ကနေပြီးတော့64မေ32မေနဲ့အတီးပြုတ်ခဲ့ပြီးတော့အခုဒီဥပဒေကြမ်းဟာ Republican တွေထိန်းချုပ်တဲ့အောက်လွှတ်တော်ကိုရောက်သွားပြီဖြစ်ပါတယ်။အောက်လွှတ်တော်မှာတော့ဒီဥပဒေကြမ်းအတီးပြုတ်ဖို့အတော်လေးခက်ခဲမဲ့အခြေအနေတော့ရှိပါတယ်။ဒီဥပဒေကြမ်းဟာအလုတ်ကိုင်းအသစ်ဖန်တီးရေးကိုထိခိုက်စေပြီးတော့အလုတ်ခွင်အတွက်မှရေးမပါတဲ့တရားစွဲဆိုမှုတွေကိုလည်းအားပေးအားမြောက်ပြုရရောက်လိမ့်မယ်ဆိုပြီးတော့သူ့အနေနဲ့ဒါကိုကန့်ကွက်သွားမှာဖြစ်တဲ့ကြောင်းအောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘေနာကအကြေညင်ပြောပြီးသားပါ။အခုလိုမျိုးထက်လွှတ်တော်ကနေပြီးတော့အတီးပြုတ်ပေးလိုက်တဲ့ဒီဥပဒေကြမ်းကြောင့် American ပြည်တော်စုတွင်မှာတော့လိင်တူနှစ်သက်သူတွေအတွက်အခွင့်အရေးဟာဒီသတင်းပတ်တွင်မှာအာရုံထားစရာဖြစ်လာပါတယ်။အင်္ဂါနေ့တုန်းကလည်းဒီ Illinois ပြည်နယ်လွှတ်တော်ကလိင်တူနှစ်သက်သူချင်းထိမ်းပြလက်ထပ်နိုင်တဲ့အခွင့်အရေးကိုအတည်ပြုပေးခဲ့ပါတယ်။ဒါဆိုလို့ရှိရင် American ပြည်တော်စုမှာလိင်တူအခွင့်အရေးကိုလက်ခံလိုက်တဲ့ဒီ15ခုမြောက်ပြည်နယ်ဖြစ်ပါတယ်။ Illinois အုပ်ချုပ်ရေးမှူးကလည်းဒီဥပဒေကိုသူ့အနေနဲ့လက်မှတ်ထိုးအတည်ပြုပေးဖို့ကတိပေးထားပါတယ်ခင်ဗျာ။